စီးရီးယားနိုင်ငံဒုတိယသမ္မတဖာရုတ်အယ်ရှာရာဟာသတင်းပတ်အတန်းကြားအချိန်တွင်လူမြင်ကွင်းကနေပျောက်နေပြီးတော့ပထမဦးဆုံးအကြိမ်ဖြစ်ထွက်လာတဲ့အတွက်သူဟာဘာရှယ်အယ်အာဆတ်အစိုးရဘက်ကနေပဲပြောင်းသွားပြီးဆိုတဲ့ခံမှန်းတွက်ဆမှုတွေအဆုံးသတ်သွားခဲ့ပါတယ်။အသက်83နှစ်အရွယ်ဆွန်နီမွတ်စလင်ဘာသာဝင်ဖြစ်တဲ့ဖာရုတ်အယ်ရှာရာဟာစီးရီးယားကိုလာရောက်လည်ပတ်နေတဲ့အီရန်ထိပ်ပိုင်းအရာရှိနဲ့တင်းငွေနေနေမှာတွေ့ဆုံခဲ့ပါတယ်။ဇူလိုင်လ18ရက်နေ့ကဘုံပေါက်ကွဲမှုမှာတေဆုံးခဲ့တဲ့လုံချုံရဲ့အရာရှိတွေအတွက်ကျင်းပတဲ့အစိုးရဇာပနာအခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်ပိုင်းမစ္စတာရှာရာကိုမမြင်တွေ့ခဲ့ကြပါပဲရှိနေတာပါ။လွန်ခဲ့တဲ့လပိုင်းအတွင်းသမရအဆက်အစိုးရဘက်ကနေပဲပြောင်းသွားသူတွေတော်တော်များများရှိပါတယ်။အစိုးရဘက်ကညှင်းပယ်နေပေမဲ့ပြီးခဲ့တဲ့တင်းငွေနေနေ့အထိမစ္စတာရှာရာဟာအင်းဒီချင်းဂျော်ဒန်နိုင်ငံဘက်ကိုကူးပြောင်းသွားပြီးဆိုတဲ့ကောလာဟာလတွေပြန့်နှံ့နေကြတာပါ။ဒီတော့တွင်စနေနေ့ကစီးရီးယားနိုင်ငံအနှံ့ပြားမှာလူတွေရာနဲ့ချီပြီးတော့တေဆုံးခဲ့ကြကြောင်းစီးရီးယားရေးစောင့်ကြည့်နေသူတွေကပြောပါတယ်။မြို့တော်ဒမတ်စကတ်ရဲ့အနောက်တောင်ဘက်မှာရှိတဲ့ဒါရယာမြို့မှာလူသေအလောင်းပေါင်း200နီးပါးတွေ့ရှိခဲ့ရပြီးနောက်ဆုံးရရှိတဲ့တေဆုံးသူစီးရင်ရဲ့စုစုပေါင်းကတော့380ရှိသွားပြီလို့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်။